မြမပင်လေပြင်းမှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်မှာထိန်းသိမ်းဆောင်ရှောက်ထားတဲ့လေစီးပြေဒုက္ခသည်900ကျော်တဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံသား150ရူကိုဒီကနေ့တဖက်နိုင်ငံကိုပြန်လည်လွှတ်အပ်လိုက်ပြီးဖြစ်ပါတယ်။ကျန်ရှိနေသူတွေကိုစီးစစ်နေပြီးမကြခင်လွှဲပြောင်းဖို့ပြင်ဆင်နေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနပြည်နယ်ဦးစီးမှုကပြောပါတယ်။သတင်းပြည်ဆောင်ကိုတော့ VOA သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့လေစီးပြေဒုက္ခသည်တွေကိုမေလ21ရက်နေ့ကရခိုင်ကမ်းရိုးတန်းက200ကျော်နဲ့မေလ29ရက်နေ့ကအေအော်ရီတိုင်ဖျားပုံမြို့အနီးကပင်လယ်ပြင်က900ကျော်ကိုမြမရီတက်ကဖမ်းဆီးရမိခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်တောင်ပြိုလက်ဝဲမှာထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဖမ်းဆီးရမိသူတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးတဲ့အခါပထမအတုပ်ဖမ်းဆီးရမိတဲ့လေစီးပြေဒုက္ခသည်200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တာကြောင့်သူတို့ကိုနေရရင်ပြန်ပို့ဖို့အတွက်စီစဉ်ဆောင်ရွက်ခဲ့ပါတယ်။ဒီကနေ့မှာတော့လေစီးပြေးဒုက္ခသည်150ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းပေးအပ်ခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနရခိုင်ပြည်နယ်ဦးစီးမှုဦးခင်စိုးကပြောပါတယ
်။၃နာရီမှာပေါ့နော်။တစ်ဖက်နိုင်ငံကိုပေါ့ဘင်္ဂလားဒေ့ရှ်ကိုသူတို့150ဦးကိုအပြည့်လွှဲပြောင်းပြီးဖြစ်ပါတယ်။ဟိုဘက်ကအဖွဲ့တွေကတော့ကျွန်တော်7နာရီ45မှာရောက်ပါတယ်ရောက်ပြီးတော့7နာရီဆဲမှာကျွန်တော်လက်မှတ်ထိုးပါတယ်လက်မှတ်ထိုးပြီးတော့မှသူတို့ရ150ကိုသူတို့ကား60နဲ့လာခေါ်သွားတာ3နာရီမှာအပြည့်ဆွဲပြောင်းပြီးဖြစ်ပါတယ်အဲကျွန်တော်တို့ကတော့ဒီ50ကိုလည်းပြန်အများဆုံးဆွဲပြောင်းလက်ခံဖို့ပေါ့နော်ဒါပြောနေပါတယ်ခင်ဗျာဒါလေးကတော့သူတို့ရှိရာကောင်စစ်ဝင်ကိုလည်းကဒီမှာလာပြီးတော့ဆီဆစ်ပြီးတော့မှသူအစီအစဉ်တင်ပြတာလေကျန်တဲ့50ကိုလည်းပဲကျွန်တော်တို့ကအများဆုံးဆီဆစ်လက်ခံဖို့ပေါ့ဒါလေးပြောနေပါတယ်ခင်ဗျာ
ဒုတိယအတုပ်ဖမ်းဆီးရမိသူ900ကျော်ကိုစီစစ်ရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသား900ကျော်ပါဝင်ပြီးသူတို့ကိုအများဆုံးလွှဲပြောင်းဖို့ဆောင်ရွက်နေတယ်လို့ဦးခင်စိုးကဆက်ပြောပါတယ
်။အဲစီစစ်ရေးကျွန်တော်ပြီးသွားပါပြီခင်ဗျာကျွန်တော်စီစစ်ပြီးသွားပါပြီကျွန်တော်တို့ရှိရလေဒီမှာစီစစ်တာကကျွန်တော်တို့မြန်မာနိုင်ငံဘက်ကဘင်္ဂလီက189ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဘင်္ဂလီက546ဦးပေါ့ဒါလေးကိုကျွန်တော်တူးချင်းကိုရင်းပတ်တန်းနေဖြည့်တာပေါ့အဲ့ဒါကဘင်္ဂလားဒေ့ရှ်ဟိုလိုဘာသာနဲ့ရောကျွန်တော်တို့ဘက်ကမြန်မာဘာသာနဲ့ရောသူပြည့်စုံပြီးတော့မှဒါကျွန်တော်တို့ကိုထားပါတယ်ထားတဲ့ခါကျတော့ဘုရုပ္ပကဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်စစ်တရားတွေကလာပြီးတော့ဒီနေ့အပြီးစစ်ပြီးသွားပြီးစစ်တာတော့6ရက်မြေစားခဲ6ရက်9ရက်2ရက်စစ်တာပေါ့ကျွန်တော်တို့ဘက်ကတော့ဘုရုပ္ပကကိုဒီစင်းပေးတာလို့အများဆုံးလွှဲပြောင်းလက်ခံဖို့တဲ့သူတို့ပြောလိုက်တာသူပြောတာပေါ့ဗျာသူတို့ကလည်းပဲသူတို့ဒီမှာလာစစ်တဲ့ဘင်္ဂလားဒေ့ရှ်ကစစ်တရားကောင်စစ်ဝင်ကလည်းသူတို့ရဲ့ဘင်္ဂလားဒေ့ရှ်တန်ရုံးကိုသူအကြောင်းကြားအဲ့ဒီမှာတစ်ဆင့်သူတို့နိုင်ငံမှာရှိတဲ့နိုင်ငံခြားရေးဝန်ကြီးဌာနမှာတစ်ဆင့်ဒါအများဆုံးစစ်ပြီးတော့လက်ခံဖို့ဒါသူတို့ဆောင်ရွက်နေတာပါခင်ဗျာ
တောင်ပြိုလက်ဝဲမှာထိန်းသိမ်းထားသူ900ကျော်အနက်ကဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးဟာစခန်းကနေထွက်ပြေးသွားတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်ကဒေသခံပြည်သူတွေကတော့ပြမအုပ်ဖမ်းဆီးရမိတဲ့လေစီးပြေးဒုက္ခသည်တွေကိုလူသားချင်းစာနာမှုအရရခိုင်ပြည်နယ်မှာထိန်းသိမ်းတာကိုလက်ခံပြီး AR တိုင်းပင်လယ်ပြင်ကဖမ်းဆီးရမိတဲ့လေစီးပြေး900ကိုရခိုင်ပြည်နယ်ကိုပို့ဆောင်တာကိုလက်မခံတာကြောင့်စာနာထုတ်ဖော်ဖို့ပြင်ဆင်နေတယ်လို့စစ်တွေမျိုးကမျိုးမိမျိုးဖအဖွဲ့ဝင်ဦးတန်းထွန်းကပြောပါတယ်
။ဟိုဘာကြောင့်လဲဆိုတော့လူသားချင်းစာနာတယ်ဆိုရင် ERV တိုင်းမှာလည်းစာနာပြုလို့ရတယ်လေ။အခုကရခိုင်လူတွေရဲ့အမြင်ကဘာဖြစ်နေပြီလဲဆိုတော့အဲ့ဒီမွတ်စလင်တွေတွေ့တယ်ဆိုရင်ပဲရခိုင်ပြည်ကိုပို့ပြရတော့မယ်ဆိုတဲ့အစင်လာကြီးတစ်ခုကိုကျွန်တော်တို့ကမြစ်ကတာပါ
။ဒီလ14ရက်နေ့ကိုစာနာထုတ်ဖော်မဲ့ရက်အဖြစ်သတ်မှတ်ထားပြီးရခိုင်တပြည်နယ်လုံးပါဝင်စေဖို့အတွက်စစ်သွေးဆောင်ရွက်နေတယ်လို့ပြောပါတယ်။မြန်မာအစိုးရအနေနဲ့လေစီးပြီးထွက်ပြေးသူတွေအရေးကင်တွယ်ဖြည့်ရှင်းဖို့ပြဿနာကိုဖြည့်ရှင်းရမှာဒစိတပိုင်းအဖြစ်နဲ့နိုင်ငံသားအဖြစ်အတိအမှတ်ပြုလက်ခံဖို့ကိုကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးဆောင်ရွက်နေပါတယ်။ဒီလ6ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကလေစီးပြေးတွေဟာဖိနှိပ်မှုကြောင့်ထွက်ပြေးကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအများစုဖြစ်တယ်လို့နိုင်ငံတကာကပြောဆိုနေတာတွေဟာမှန်မှန်ကန်ကြောင်းနိုင်ငံတကာတပ်တမန်တွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်